nearly 300,000 people, including 154,000 children, are under the age of 5, and nearly 55,000 pregnant women require additional food assistance. Funding is urgently needed to support...
ဒါနဲ့အောက်ကလေးတသိန်း၅၄၀၀နဲ့ကိုဝန်ဆောင်အမျိုးသမီးပေါင်း၅၀၀၅၀၀အပါဝင်လူပေါင်း၃သိန်းနီးပါးဟာအစာရေစာလိုအပ်နေပါတယ်။ဒါကြောင့်လက်ရှိဝန်ဆောင်လုပ်ငန်းတွေနဲ့နောက်ထပ်ကယ်ဆယ်ရေးနေရာတွေကိုဖွင့်လှစ်ပေးဖို့အရေးပေါ်အကူအညီလိုအပ်နေပါတယ်
။အဲ့ဒါကတော့ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကစက်တင်ဘာ18ရက်နေ့ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။သူပြောခဲ့သလိုပါပဲ။ရခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာသေးမီကထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်နဲ့အရွယ်ရောက်တဲ့မင်းကလေးနဲ့အမျိုးသမီးပေါင်း 9,556 ဦးရှိရမှာ 9,433 ဦးတို့ဟာကိုဝင်ဆောင်မိခင်တွေဒါမှမဟုတ်နို့တိုင်မိခင်တွေဖြစ်ကြပြီးအဲ့ဒီကိုဝင်ဆောင်မိခင်တွေနဲ့16,000ဟာအဟာရဓာတ်ချို့တည်ပြီးကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနဝန်ကြီးမိုဟာမက်နာဆင်ကလည်းဒါကာမြို့တော်မှာစက်တင်ဘာ21ရက်နေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသူနာပြူတွေဝင်းဆွဲတွေက Cox Bazar ရှိ Rohingyas ခန့်တွေမှာပကြာသီးမီရက်တွေတွင်ကလေးပေါင်း183ဦးတို့ကိုမိဖွာပွေးခဲ့ရကြောင်းနှင့်မြန်မာနိုင်ငံမှာရှိစဉ် Rohingya အမျိုးသမီးတွေဟာပဋိသေဓထိန်းချုပ်နည်းတွေမရှိခဲ့သလိုကျန်းမာရေးပြုစုစောင့်ရှောက်မှုလည်းမရတဲ့အတွက်ခုလိုထွက်ပြေးလာကြတဲ့ရင်ဂျာအမျိုးသမီးတွေအတွက်ပရိသေထိန်းချုပ်ဖို့ဆေးနှင့်ကွန်ဒွန်တွေကိုမျှဝေပေးနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျနီဗာမှာတွင်နာနေကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာလည်းယူနီဆက်ပြောခွင့်ရအမျိုးသမီးမာရစီမကာဒိုကမကြာသီးမီကရခိုင်ပြည်တစ်ပတ်ခါကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့လူ၄သိန်းအနည်း၄ပုံတဝန်းဟာကလေးတွေဖြစ်ပြီးဒီကလေးတွေဟာအားရချို့တဲ့နေတယ်လို့ပြောခဲ့ပါတယ
် Over a quarter of a million children have fled Myanmar for Bangladesh in the past 25 days.
လွန်ခဲ့တဲ့25ရက်အတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ကလေးပေါင်း2သိန်းခွဲကျော်ရှိပါတယ်ကလေးတွေလက်တွေရင်ဆိုင်နေရတဲ့အန္တရာယ်တွေကိုကြည့်တဲ့အခါမှာမကြာသေးမီရက်အတွင်းသူတို့တွေကို Cox Bazar စခန်းမှာအသက်5နှစ်အောက်ကလေး 23,000 လို့ကိုအားရတချို့တဲ့မှုနဲ့ပတ်သက်လို့စစ်ဆေးခဲ့ပါတယ်အဲ့ဒီထဲမှာ800ခိုင်နှုန်းနဲ့900ခိုင်နှုန်းတို့ကသိက္ခာအဟာရဓာတ်ချို့တဲ့နေကြပါတယ်။အစားအစာကောင်းကောင်းမစားရလို့ဖျားနာလို့အခုလိုစိုးရိမ်ရတဲ့အဟာရဓာတ်ချို့တဲ့မှုအခြေအနေမှာရောက်နေကြတာဖြစ်ပါတယ်။အသက်9နှစ်အောက်တွေမှာဒါဟာခရီးအသက်ကိုဆုံးရှုံးနိုင်ပါတယ်လို့ UNICEF ပြောခွင့်ရကရှင်းပြသွားတာဖြစ်ပါတယ်။ဘာသာရေးနဲ့လူမှုရေးရခလေးမွေးဖွားမှုနှုန်းထိန်းချုပ်မှုမရှိတဲ့အတွက်ကြောင့်2014ခုနှစ်တုန်းကဒီပခဖြစ်ပေါ်ရာဘူဒီတောင်မောင်းတော့ဒေတာရှိရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိသားစုတစုကလေးနှစ်ဦးကန့်တတ်တဲ့အမိတ်ကိုဒေတန္တရရခိုင်အစိုးရကချမှတ်ပြီးတော့ကျင့်သုံးခဲ့စဉ်တုန်းကနိုင်ငံတကာလူအခွင့်အုပ်စုတွေကဝိုင်းကန့်ကွက်ခဲ့ကြတာတွေထပ်ပေါ်ခဲ့ပါတယ်။ခုနောက်ဆုံးဖြစ်ပေါ်တဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမျိုးသမီးတွေကလေးတွေရဲ့အခြေအနေဟာနိုင်ငံတကာအတွက်စိုးရိမ်စရာဖြစ်ခဲ့ရပါတယ်။ဒါကြောင့်လူဟင်ဂျာတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်ရာမှာလူဥယေထိန်းချုပ်ဖို့အချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကထက်သွင်းစဉ်းစားဖို့အချိန်တန်ပြီလို့ဆိုရမှာပါဒီအယူဆနဲ့ပတ်သက်လို့ကနေဒါအခြေစိုက်အယ်ဘတ်ဒါဆစ်တက်ကသူကကတိခဒေါက်တာဒေါကင်ဆောဝင်းကိုမေးမြန်းခဲ့ပါတယ်သူကကျမကြီးနဲ့လူအခွင့်ရေးဆက်ဆက်မှုကိုအထူးပြုလေ့လာခဲ့သူတူဖြစ်ပါတယ
်။ခုတည်ရတဲ့ဂိမ်းခဏန်းတွေကိုကြည့်လို့ရှိရင်ထွက်ပြေးကြတဲ့လူဦးရေက၄သိန်းကျော်လောက်ရှိတဲ့အထက်မှာဒီအရွယ်ရောက်သူအမျိုးသမီးဟာ၁သိန်းဝန်းကျင်ရှိတယ်လို့သိရပါတယ်။အဲ့တော့အဲ့ဒီအရွယ်ရောက်တဲ့၁သိန်းဝန်းကျင်ရှိတဲ့အမျိုးသမီးမှာကိုဝင်ဆောင်မိခင်နဲ့နှုတ်တိုင်မိခင်အရေးအတွက်ဟာ9,000ကျော်ပတ်ဝန်းကျင်ရှိတယ်ဆိုတော့ဒါဟာချိုးစားနဲ့ကြည့်လို့ရှိရင်90ရာခိုင်နှုန်းကျော်နေတာတွေ့ရတယ်လीဆိုတော့ဒီကိန်းကနာကတော့တော်တော်လေးကိုများတာပေါ့နော်တခါဒီထဲမှာမှကလေးလူဦးရေကလည်း2သိန်းခွဲလောက်ရှိတယ်ဆိုတော့ဒါကိုကြည့်ချင်းအပြင်ဒီကိုဝင်ဆောင်နှုန်းမွေးဖွားနှုန်းမျိုးပွားနှုန်းတွေကတော်တော်လေးကိုများတယ်ဆိုတာတော့တွေ့ရပါတယ်အဲ့တော့ဒီလိုအခြေအနေကိုကြည့်လို့ရှိရင်ကျမတို့က ကျမ်းမာရေးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်လူခွင့်ရေးဘက်ကလည်းကြည့်ပြီးတော့ပြောလို့ရပါတယ်အခုဒီကိန်းခဏနေကိုကြည့်လို့ရှိရင်ဒီလူဦးရေတိုးပွားနှုန်းကတော့သူတို့ဂျားထဲမှာတော်တော်လေးကိုများနေတယ်လေလူဦးရေဒီလောက်တိုးပွားနှုန်းနေများနေတာဟာသူတို့ရဲ့ဘဝနေထိုင်မှုပုံစံနေကုထက်ပို့ပြီးတော့မြင့်တင်မှုအတွက်ဒီကလေးတွေကိုကျွေးမွေးဆောင်ရှောက်နိုင်ဖို့ပညာတင်ပေးနိုင်ဖို့အတွက်ကတော့ဘလို့မှလက်လန်းမီဖို့မလွယ်ဘူးဆိုတာတွေ့ရတယ်အဲ့တော့လောလောဆယ်မှာသူတို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျွန်မမြင်ပါတယ်အဲ့တော့အခုဒီဒုက္ခသည်တွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွယ်ဖို့လိုနေတယ်ဒီလောက်လူဦးရေတိုးဝှမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတမားစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတမားစနစ်ဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်နောက်တစ်ခါဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့မှာအမျိုးသမီးအခွင့်အရေးဆိုတာပြည်ပြဝဝမခံစားရတဲ့အတွက်သူတို့ရဲ့အတန်ဆိုတာဒီအမျိုးသမီးတွေဘာဖြစ်ချင်လဲဆိုတဲ့အတန်ကလည်းမရှိပါဘူးအမျိုးသားတွေထားတယ်လို့ပဲနေရပြီးတော့ကလေးတွေကမွေးလာတဲ့ကလေးတွေကကျန်းမာရေးပြဿနာဖြစ်အာဟာရတွေချို့တဲ့ကလေးတွေထမွေအဲ့လိုမျိုးနဲ့ပဲဟိုတန်နေရကလည်းနေတော့ဒီပြဿနာဟာတနည်းတခြားဟိုကြီးထွားလာဖို့ပဲရှိတယ်ဆိုတော့ကျမတို့ကဒီပြဿနာကိုတည်တည်ချာချာထိန်းချုပ်ဖို့တော့တိုက်တွန်းရမှာပေါ့လေနောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပင်မဲ့သူတို့ရဲ့ဘာသာရေးအရာလဲဒီတတိတားတဲ့နီးတွေကိုသုံးထားကိုအားမပေးတဲ့ဟာတွေလဲရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှာပြောပိုင်ခွင့်မရှိတာကြောင့်လဲသူတို့ကထားသလိုနေပြီးတော့ဟိုတနေ့ကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုထိထိရောက်ရောက်တရားဆောင်ရွက်ဖို့လိုပါတယ်အခုလောလောဆယ်မှာကိုကလေးတွေမှာသူတို့ကကလေးတူငယ်အခွင့်အရေးဆိုတာတောင်းမှာဘာမှသူတို့မသိဘူးသူတို့မှာထားတယ်လို့နေပြီးတော့ပိန်လီချို့တဲ့ပြီးတော့ဟိုပညာသင်မှုလည်းလက်လန်းမမီအစားတောက်လည်းလက်လန်းမမီအဝေးစားတောင်းမှာလုံအောင်မဝေးနိုင်အဲ့လိုဖြစ်နေတော့ဒါကျမတို့ကသူတို့ပို့ပြီးတော့တောင်းမှာဒီလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဖြည့်ဆည်းပေးနေတဲ့သဘောပါသူတို့လူခွင့်ရင်းချို့ဖောက်တယ်လို့လုံးဝပြောလို့မရပါဘူးလူဦးရေကိုထိန်းချုပ်ဖို့အကြံပေးတာပါ။ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တေမောင်ရဲ့ဆေးကန်းကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်။ကျမအဲဒီဒေါက်တာစင်တေမောင်ရဲ့ဆေးကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမရဲ့ပညာပေးတွေကျမရဲ့ပြည့်စုံဆောင်ရှောက်မှုတွေအများကြီးလှုပ်ပါတယ်။အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတဲ့ဒီထားတဲ့ဒီထိုင်းနိုင်ငံဒုက္ခတဲ့စခန်းနေမှာဆိုရင်လေမိသားစုစီပံကိန်းนี่အများကြီးလှုပ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လေအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုဘယ်လိုဒီတွေနဲ့လှုပ်လို့ရမလဲအဲ့ဒီဤပညာတွေပညာပေးတယ်ပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွေချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လုပ်ပေးတာဆိုတော့ဒါကမျိုးသမီးနဲ့ကလေးတွေရဲ့ကောင်းချို့အတွက်လုပ်ပေးတယ်လို့ပဲပြောလို့ရပါတယ် You can bend but never break me cause it only serves to make me more determined to achieve my fire